အင်းဒီနာချင်းမြန်မာနိုင်ငံရဲ့ကိုဗစ်ကပ်ရောဂါစိုးရိမ်ပေါ်ရာအခြေအနေတွေကြောင့်ထိုင်းမြန်မာနယ်စပ်ရနောင်းမြို့ပင်လယ်ပြင်ကနယ်စပ်အဝင်ထွက်ကုန်ပစ္စည်းပို့ဆောင်နေတဲ့လေကိတ်တွေကို14ရက်ပြည့်ပင်ကတ်တက်လိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ထိုင်းနိုင်ငံရနောင်းခရိုင်အမှတ်3နယ်မြေအုပ်ချုပ်ရေးမှူးဖိချရတ်ထရင်ဂျန်ကနယ်စပ်အဝင်ထွက်ရေပိုင်နက်တွေကိုအော်တိုဘားလ3ရက်နေ့ကစပြီး14ရက်ကြာပြည့်မယ်ဆိုတဲ့အကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
ก็จะดำเนินตามมาตรการของสปปและมาตรการของสอนชนจังหวัดระนองนะครับคือปิดสถานประกอบการนั้นเพื่อสอบสวนโรคจำนวน14วันนะครับหากมีการพบเชื
้อจนเราคุณโลไปไล่ยาราฮะမြန်မာပြည်မှာကပ်ရောဂါစိုးစိုးဝါးဖြစ်လာနေတာတွေကိုကာကွယ်တဲ့အနေနဲ့ပိတ်လိုက်တာပါကျွန်တော်တို့ဒီလိုပိတ်လိုက်တာကတော့ရနောင်းခရိုင်ထဲမှာရောဂါပိုးတွေရှိမရှိစောင့်ကြည့်စစ်ဆေးနိုင်ဖို့အတွက်ဖြစ်ပါတယ်မြန်မာဆက်လီတွေကလေလုံသားတွေကိုစိတ်ကန်းကိုတက်ခွင့်လည်းမပြုတော့ပါဘူးဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါအော်တိုဘာလ3ရက်နေ့ကစပြီးကုန်စည်ဆက်လီတွေငါးသားဆက်လီတွေကလေထိုးသားတွေကန်းတက်ခွင့်မှာပိတ်လိုက်တာပါအခုရပိုင်းအတွင်းမှာကော့တောင်းဘက်ကနေဝင်ရောက်လာတဲ့ထိုင်းနိုင်ငံသားတွေကိုလည်းကိုဗစ်စောင့်ကြည့်ရေးစင်တာမှာ14ရက်ကြာစောင့်ကြည့်စစ်ဆေးနေတယ်ဆိုပြီးထိုင်းအနာဘိုင်းကစုပါတယ်စက်တင်ဘာလအတွင်းကော့တောင်းရနောင်းနယ်စပ်မှာကော့တောင်းဘက်ကနေဝင်လာနေတဲ့အစားအသောက်ကုန်တင်ဆက်လီတွေငါးဖက်ဆက်လီတွေကိုနားလည်မှုနဲ့စိုက်ကပ်ခွင့်ပေးထားရကနေမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေအစိုးဆုံးဖြစ်လာနေတဲ့အခြေအနေတွေကြောင့်ရနောင်းခရိုင်အာဏာပိုင်တွေကအခုလိုမျိုးနယ်စပ်အဝင်အထွက်ကို14ရက်ပိတ်ဖို့ဆုံးဖြတ်ပြီးမြန်မာနိုင်ငံသားတွေဝင်ထွက်မှုကိုလုံးဝပိတ်ပင်လိုက်တာဖြစ်ပါတယ်။ရနောင်းခရိုင်အတွင်းမှာလည်းကိုဗစ်ထိန်းချုပ်ရေးလုပ်ငန်းတွေကိုထိုင်းကျန်းမာရေးအဖွဲ့တွေနဲ့အတူမြို့နယ်အာဏာပိုင်တွေကလှုပ်ဆောင်နေပြီးငါးဖက်ဆက်လီကလေလုံသားတွေကိုတော့ကိုဗစ်ကပ်ရောဂါဆစ်ဆစ်ပေးဖို့ပြင်ဆင်နေတယ်လို့လည်းဆိုပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။